မူဆယ်ကုံတွေကြီးများအတင်းရဲ့ပန်ကြားချက်အရာမြမအစိုးရနဲ့တရုတ်အစိုးရတို့ကြားညှိနှိုင်းခဲ့ကြပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကနေပြီးတော့နယ်စပ်မှာပိတ်ပင်ခံထားရတဲ့မြမကုံတွေတွေရဲ့တရုတ်ဘန်စရင်တချို့ကိုဒီရက်ပိုင်းမှာပြန်ဖွင့်ပေးလိုက်ပါတယ်။ဒါပေမဲ့လည်းတချို့ဘန်စရင်တွေကိုတော့ဆက်ပြီးတော့ပိတ်ထားဆဲရှိတာကြောင့်တရုတ်ပြည်ကနေကုန်ပစ္စည်းတွေတင်သွင်းမှုအခက်အခဲရှိနေကြောင်းလည်းကုံတွေတိုင်းတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ကျုပ်မြန်မာနယ်စပ်ဒေသကရာနဲ့ချီတဲ့မြန်မာကုံတွေရဲ့ဗန်စင်းကိုပြီးခဲ့တဲ့မလလောက်ကစတင်ပြီးတရုတ်နိုင်ငံဘက်ကပိတ်ထားခဲ့တာဖြစ်ပါတယ်ဒီလိုပိတ်ပင်လိုက်တဲ့အတွက်မူဆယ်ကုံတွေကြီးများအသင်းကစီးပွားရေးနဲ့ကုသရောင်းဝယ်ရေးဝန်ကြီးဌာနကိုအတိအပြည့်အကြောင်းကြားခဲ့တယ်လို့နှစ်ဖက်ဆိုးရွားကြညှိနှိုင်းဆောင်ရွက်တာတွေလှုပ်ဆောင်ထားကြောင်းမူဆယ်ကုံတွေကြီးများအသင်းရဲ့အတွင်းရေးမှူးဦးထွန်းဦးကပြောပါတယ်
ကျွန်တော်တို့အတင်းရနေပြီးတော့ဒီကျွန်တော်တို့ရဲ့စီးပွားကုသဝန်ကြီးဌာနပေါ့နော်ဝန်ကြီးစီကိုလည်းဝန်ကြီးကြီးနိုင်ဆောင်ရပေးဖို့စမ်းပြီးတော့တင်ပြတာရှိပါတယ်။နောက်ကျွန်တော်အတင်းမှာလည်းနိုင်ကတွေရှိရလေနော်။အဲနိုင်ကဆိုတာလည်းဒီအစီးပွားကုသဝန်ကုန်တွေဥပဒေဌာနညွှန်ချုပ်တို့စာတုံးကြီးရေးရာညွှန်ချုပ်တို့အကုန်လုံးမြင့်နေရညွှန်ချုပ်တို့နောက်ဒီကြံရုပ်ချုပ်ရေးမှုတို့ပါတယ်လေ။နောက်ရှမ်းပြည်နယ်စီမံစီးပွားဝန်ကြီးတို့ပါတယ်လေ။သူတို့စီကိုလည်းအဲလိုစာလေးတွေပို့ပြီးတော့ဖြစ်စဉ်လေးတွေကိုကျွန်တော်တို့တင်ပြတယ်။တင်ပြတဲ့အချိန်မှာသူတို့ကရန်ကုန်မှာရှိတဲ့အစီးပွားတောင်ယုံကတောင်ရှိတဲ့လူတွေနဲ့တွေ့ဆုံဆွေးနွေးပြီးတော့သူတို့ညှိနှိုင်းပေးပါတယ်ဒီကုမင်းကုံစီပြပွဲမှာလည်းအဲဒီကိစ္စလေးနဲ့ပြီးတော့ပြောခဲ့တော့ဟိုဘက်ကနောက်ပိုင်းမှာဒါလေးတွေကိုသတိပြုပြအပြစ်ထားပြီးတော့ဆောင်ရွက်ပေးမယ်ဆိုပြီးတော့ပြောကြားလာပါတယ်
လောလောဆယ်မှာကုံတွေကြီးများအသင်းဝင်တွေရဲ့ဗန်စင်းတွေကိုပြန်ဖွင့်ပေးတာရှိနေပြီးကြံပုဂ္ဂလိကဆောင်ရွက်ထားသူတွေရဲ့အခြေအနေကိုတော့စဉ်းမရှိတာကြောင့်မသိရကြောင်းပြောပါတယ်မူဆယ်မျိုးကဒေသခံတရင်တော်တူဖြစ်တဲ့ဆရာမောင်မူဆယ်ကလည်းဒီရက်ပိုင်းအတွင်းဗန်စင်းပြန်ဖွင့်ပေးတာတွေရှိကြောင်းပြောပါတယ
်ဒီရက်ပိုင်းအတွင်းမှာပြင်ထားတဲ့သူတွေကိုပြန်ဖွင့်ပေးတာရှိတယ်သူတို့စီစီစီစီပြီးတော့မှပြန်ဖွင့်ပေးတယ်အဲ့ဒါလည်းဘယ်နှယောက်လဲဆိုတာကိုဘယ်သူမှမသိဘူးအခုလောလောဆယ်တော့ကျွန်တော်တို့အဲ့ဒီဘက်မှာရှိနေတဲ့သူတွေကြီးရဲ့တရင်ထောက်လာမှုအရာသူတို့ဘယ်သူတွေဟိုဟာလုပ်တယ်လဲဆိုတော့စီစစ်ဆဲကာလာပဲရှိတယ်အခုဟာဒီကိပြီးတော့မှတချို့ဖွင့်ပေးတဲ့လူတွေတွေဖွင့်ပေးရဲ့
ကျုပ်နိုင်ငံဘက်က2014ခုနှစ်နဲ့2018ခုနှစ်အတွင်းမှာလဲဗန်စီယင်ပိတ်ပင်တာတွေလှုပ်ဆောင်ခဲ့ဘူးပါတဲ့ဗန်စီယင်ပိတ်ပင်တဲ့အကြောင်းရင်းကိုသူကအခုလိုဆက်ပြောပါတဲ
့အဲသူတို့ရဲ့အကြောင်းဆက်နွယ်မှုပြတာကတော့လောင်းကစားနဲ့မူတည်စေပါဦးသူတို့ကပြတယ်ဒီတစ်ခေါက်ကကျတော့ဘာတစ်ခုခုဝါလို့ဆိုတရားမဝင်ပြင်သွင်းတဲ့ကြောက်ကြီးရောင်းဝယ်မှုဆိုပြီးမှဒီခါပါတယ်အဲအများဆုံးပိတ်သိမ်းတဲ့ဗန်ကကျတော့လုံဟန်ဗန်အဲဒုတိယအများဆုံးအားကြတော့စိုက်ပျိုးရေးပါ agriculture ပါနောက်တစ်ခုအားကြတော့ပြည်သူပါတီရဲ့ထောက်ပံ့မှုနဲ့ဖွင့်ထားတဲ့ဗန်ကလည်းအကောင့်တချို့ကိုပိတ်သိမ်းခြင်းခံရတယ
်ရွှေနဂါးကုံစီတန်းကဥကျော်စီရကတော့တချို့ကုံတွေရာဗန်စင်းပြန်ဖွင့်မပေးသေးတာကြောင့်တရုတ်နိုင်ငံဘက်ကကုန်တင်သွင်းဖို့အခက်အခဲရှိနေတယ်လို့ပြောပါတယ
်ကျွန်တော်သိတော့ကိုဒီနေ့ဒီတော့မဖွင့်သေးဘူးတော့ကိုကျွန်တော်ကုံတွေရာဟိုစုံစမ်းလို့မရသေးဘူးကိုကိုယ်ရင်းဝီမတင်နိုင်တဲ့တော့ကိုကျွန်တော်တို့ဒီမှာလည်းကုန်ပစ္စည်းတွေတော့ခတ်သွားတယ်လေ။ဒါတော့တရုတ်ကတော့ဒီအများကြီးတို့ကတော့ဟုတ်သွား။အဲဒါလည်းငွေကြောင်းတဲ့ပုံစံမျိုးဖြစ်နေတာပေါ့ကွာ။ဝီမတင်နေနိုင်တော့ပစ္စည်းမချောက်ဘူးလေ။ဒါပစ္စည်းမချောက်တော့ကျွန်တော်တို့ဒီမှာလည်းဟိုတချို့ဈေးတွေဆိုရင်ဟိုလုပ်ငန်းလက်တော့ကျသွားတဲ့ဟာမျိုးတွေရှိတယ်လေ။
မူဆယ်မျိုးကကုံတယ်အတိုင်းဝိုင်းကြားမှာတော့ဗန်စင်းအပိတ်ခံရတဲ့အထင်မှာစံစဘာကြံတကြစရာတွေတင်သွင်းတဲ့ကုံတယ်တွေအများစုပါဝင်ကြောင်းနဲ့တရုတ်နိုင်ငံဘက်ကဒီစိုက်ပျိုးရေးထွက်ကုန်တွေကိုတရားဝင်တင်သွင်းခွင့်မပြုထားကြောင်းပြောပါတယ်။စိုက်ပျိုးရေးထွက်ကုန်တွေတရားဝင်တင်ပို့နိုင်ဖို့အတွက်လည်းနှစ်ဖက်အစိုးရကြားမှာညှိနှိုင်းနေစေရှိပါတယ်။2018ခုနှစ်ဇွန်လအတွင်းကတော့လောင်းကစားငွေကြေးခွာချမှုမွေးရစေဝါရောင်းဝယ်မှုလက်နက်ကင်ဖွဲ့စည်းတွေနဲ့ဆက်ဆက်မှုစရာတွေကိုအကြောင်းပြပြီးမြန်မာနိုင်ငံသားတွေရဲ့ဗန်စင်း340ကျော်နဲ့တရုတ်နိုင်ငံသားတွေရဲ့ဗန်စင်း800ကျော်လောက်ကိုပိတ်ခဲ့ပူပါတဲ့နှစ်နိုင်ငံအာဏာပိုင်တွေညှိနှိုင်းပြီးတပတ်အကြာမှာတော့မြန်မာနိုင်ငံသားတွေရဲ့ဗန်စင်း290လောက်ကိုပြန်ဖွင့်ပေးခဲ့ပါတဲ့